ရုရှားနဲ့ဆွေးနွေးဖို့တရုတ်နဲ့ဘရပ်ဆဲလ်တို့ကပြောထားတာကိုသူကတုတ်ပြလိုက်ပြီးတခြားနိုင်ငံတွေကသတ်မှတ်ပေးတဲ့သဘောတူညီချက်တွေကိုဘယ်တော့မှလက်ခံမှာမဟုတ်ဘူးလို့ယူကရိန်းသမ္မတဇယ်လင်စကီကပြောလိုက်ပါတယ်။ကုလသမဂ္ဂအထွေထွေကြီးလက္ခဏာမှာဗိုလ်ဒုနေကမစ္စတာဇယ်လင်စကီကအခုလိုပြောခဲ့တာပါ။2014ခုနှစ်ကခရိုင်းမီးယားကျွန်းဆွယ်ကိုရုရှားကတစ်ဖက်သက်မသိမ်းမီရှိခဲ့တဲ့နိုင်ငံတကာနယ်နိမိတ်အတိုင်းသဘောတူညီကြဖို့ယူကရိန်းသမ္မတကတောင်းဆိုလိုက်ပါတယ်။တခြားနိုင်ငံတွေအပေါ်တော့သလိုပဲနယ်မြေတည်တိုက်တဲ့အချုပ်အခြာအာဏာခိုင်မြဲဖြစ်တဲ့ယူကရိန်းရဲ့အခွင့်အရေးကိုလေးစားကြပြီးဂူလာသမဂ္ဂဗရိညင်ကိုအမြင့်မားဆုံးဆွဲကယ်ရမှာဖြစ်တယ်လို့မစ္စတာဇယ်လင်စကီကဆိုပါတယ်။ရုရှားသမ္မတပူတင်ဟာသူ့တဘောနဲ့သူရန်နိုးနေတာရက်မှာမဟုတ်ဘဲငင်းကြရရရှိဖို့အတွက်အင်းနဲ့အားနဲ့ပဲဆောင်ရွက်နိုင်မှဖြစ်မယ်လို့မစ္စတာဇယ်လင်စကီကဂူလာသမဂ္ဂလုံခြုံရေးကောင်စီမှာပြီးခဲ့တဲ့တရက်ကပြောခဲ့ပါသေးတယ်။မစ္စတာဇယ်လင်စကီကရုရှားကိုအင်အားသုံးငင်းကြရသဘောတူညီချက်ရရှိအောင်တကမ္ဘာလုံးအင်အားနဲ့ဆောင်ရွက်ဖို့တောင်းဆိုတာဟာအန္တရာယ်များလာတဲ့အမှားဖြစ်ပါတယ်လို့ရုရှားသမ္မတရဲ့ပြောရေးဆိုခွင့်ရှိသူဒီမီထရီပက်စကော့ဖ်ကတော့ဝေဖန်လိုက်ပါတယ်။